2008ဖွဲ့စည်းပုံအခြေခံဥပဒေကိုပြင်ဆင်တဲ့ပုံမှန်436ပြင်ဆင်ရေးလူလူလက်မှတ်ကောက်ခံတဲ့ဟောပြောပွဲကိုအမျိုးသားဒီမိုကရေစီအဖွဲ့ချုပ်နဲ့88မျိုးဆက်ငြိမ်းချမ်းရေးနဲ့ပွင့်လင်းလူဖွဲ့စည်းတို့ပူးပေါင်းပြီးဒီနေ့ AR တိုင်းဒေသကြီးပသိမ်မြို့မှာကျင်းပခဲ့ပြီး NLD ကနိုင်ရကဦးတင်ဦး88မျိုးဆက်အဖွဲ့ကကိုဂျင်မီနဲ့ NLD ကဥပဒေပညာရှင်ဦးထင်းဦးတို့ကဟောပြောခဲ့ပါတယ်2008ဖွဲ့စည်းပုံအခြေခံဥပဒေဟာပြည်သူကရွေးချယ်တင်မြှောက်ထားတဲ့လွှတ်တော်ကိုယ်စားလှယ်တွေရဲ့လုတ်ပိုင်ခွင့်အာဏာကိုတက်မတော်သားလွှတ်တော်ကိုယ်စားလှယ်တွေကထိန်းချုပ်ထားတဲ့ဖွဲ့စည်းပုံအခြေခံဥပဒေဖြစ်နေတဲ့အတွက်ပုံမှန်436ကိုပြင်ဆင်ဖို့လိုတယ်လို့88မျိုးဆက်ငြိမ်းချမ်းရေးနဲ့ပွင့်လင်းလူ့ဖွဲ့စည်းကကိုဂျင်မီကပြောပါတယ
်ဒီမိုကရေစီဆိုတာပြည်သူတို့ရဲ့အုပ်ချုပ်ရေးဖြစ်တဲ့အတွက်ပြည်သူတို့ကနေရွေးချယ်တင်မြှောက်လိုက်တဲ့ကိုယ်စားလှယ်တွေရဲ့လုတ်ပိုင်ခွင့်သာလျှင်အတည်ဖြစ်ရမယ်အဲ့ဒီပြည်သူတို့ရဲ့ရွေးချယ်တင်မြှောက်တဲ့ကိုယ်စားလှယ်တွေရဲ့အာဏာဟာအတည်ဖြစ်ရမယ်အဲ့ဒီပုံမှန်436ဟာရွေးချယ်တင်မြှောက်တဲ့ကိုယ်စားလှယ်ရဲ့အာဏာကိုထိန်းချုပ်ထားတယ်။တမတ်သားသဘောမတူရင်ဘာမှလုပ်လို့မရဘူးဆိုတဲ့အဓိပ္ပာယ်ဖြစ်တဲ့အတွက်မင်းပြည်သူလူကြိုက်တယ်လို့ပြောမင်းတို့ကြိုက်တယ်လို့လို့မင်းတို့လှုပ်ချင်တာဒီငါတို့သဘောမတူရင်လှုပ်ခွင့်မရှိဘူးဆိုတဲ့အဓိပ္ပာယ်ကိုတက်ရောက်နေတယ်။ဒါကြောင့်436ကိုပြင်ရမယ်
။အခြေခံဥပဒေထဲမှာရေးထားတဲ့စည်းကမ်းရှိသောဒီမိုကရေစီနိုင်ငံဆိုတာပြည်သူကရွေးကောက်မထားတဲ့တက်မတော်သားလွှတ်တော်ကိုယ်စားလှယ်တွေကိုထည့်လိုက်တဲ့ဆိုကြတဲ့ကအဲ့ဒီစာသားဟာပြက်ပြက်သွားပြီလို့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်နိုင်ရကတူရဦးတင်ဦးကပြောပါတယ်
စည်းကမ်းရှိသောဒီမိုကရေစီဟာသဘောကျတာပေါ့စည်းကမ်းရှိတယ်ဆိုတော့စည်းကမ်းရှိတယ်လေသူတို့ကြိုက်တဲ့လူ25ရာခိုင်နှုန်းစစ်တပ်ကလူပါရမယ်လို့ထည့်လိုက်တယ်ဆိုတာရုပ်ောက်ချင်းမခံမဲနဲ့ခန့်နေရမှုတွေအတွက်စည်းကမ်းပြတ်တာမို့လို့ပါလဲတာ25ရာခိုင်လို့ထည့်တယ်ဘာကိစ္စလှုပ်လှုပ်25ရာခိုင်နှုန်းကလှုပ်ချင်တာလှုပ်သွားနိုင်အောင်ထည့်တယ်ဟာဖြစ်တယ
်ဒါအပြင်ဥပဒေပညာရှင်ဦးထေဦးကလည်းပုံမှန်436ကိုအရင်ဆုံးပြင်နိုင်မှအခြားဒီမိုကရေစီနဲ့ဆန့်ကျင်နေတဲ့ပုံမှန်တွေကိုပြင်နိုင်မှာဖြစ်တယ်လို့ပုံမှန်436ပြင်ဆင်ရေးနဲ့ပတ်သက်ပြီးရှင်းပြခဲ့ပါတယ်
ကျွန်တော်တို့ကတနဦးအနေနဲ့ကြံတဲ့ဟာတွေထဲပုံမှန်436ကိုအရင်ပြင်ဖို့လိုတယ်အဲ့ဒီပြင်လို့လမ်းပွင့်သွားပြီဆိုမှသောတော့ဒီမိုကရေစီစံချိန်နဲ့ပြည့်အောင်တခါထပ်ပြင်မယ်ချောချောချူချူလွယ်လွယ်ကူကူပြင်လို့ရသွားပြီဒါကြောင့်မလို့အရင်ဆုံးပြင်ဖို့လိုတဲ့ဟာဒီပုံမှန်436ပြင်ဆင်ပုံနီလန်မယ်ဖြစ်တယ်ဆိုတာကိုကျွန်တော်ကတင်ပြလိုပါတယ်ကျွန်တော်တို့နိုင်ငံသားတွေအသက်နဲ့ပေးပြီးတော့ရင်းခဲ့ကြတဲ့ဒီမိုကရေစီခွင့်ရေးတွေခံစားရရှိဖို့ကျွန်တော်တို့တိုင်းရင်းသားညီကိုမောင်နှမတွေဘဝပြတ်နေတဲ့ဘဝတွေကနေပြီးတော့နော်ပြည်တွင်းငြိမ်းချမ်းရရှိဖို့ကျွန်တော်တို့နိုင်ငံသားတွေအားလုံးလူအခွင့်အရေးတွေနိုင်ငံသားအခွင့်အရေးတွေမျှမျှတတနဲ့မှန်မှန်ကန်ကန်ရရှိဖို့အတွက်436ကိုအရင်ဆုံးပထမအဦးဆုံးကနဦးပြင်နိုင်မှကြံတဲ့ဟာတွေအတွက်ကလမ်းပွင့်မှာဖြစ်ပါတယ
်ဒီနေ့ပသိမ်မြို့မှာကျင်းပခဲ့တဲ့ပုံမှန်436ပြင်ဆင်ရေးလူမှုသဘောထားလက်မှတ်ကောက်ခံတဲ့ဟောပြောပွဲကို ARE တိုင်းအတွင်းကထောင်နဲ့ချီရဲ့ဒေသခံတွေတက်ရောက်ခဲ့ကြပါတယ်ခင်ဗျာ